အမေရိကန်နိုင်ငံစစ်မျက်နှာရေးဌာန Secret Service ညွှန်ကြားမှုရာထူးကအင်္ဂါနေ့မှာအနားယူလိုက်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လုတ်ချံခံမှုကလွတ်မြောက်သွားခဲ့ပေမဲ့အစစ်မျက်နှာရေးဌာနကအကာအကွယ်မပေးနိုင်ခဲ့တာကြောင့်ညွှန်ကြားမှုကမ်ဘယ်လ်ချီတာနှုတ်ထွက်ဖို့ဖြစ်လာရတာပါ။သမ္မတဟောင်းအပေါ်လုံခြုံရေးလက်ဟာခဲ့တာတွေအတွက်ကျွန်မလုံးဝတာဝန်ယူကြောင်းမကြမ်းပြဖြစ်ခဲ့တဲ့ဖြစ်ရပ်တွေကြောင့်ညွှန်ကြားမှုရာထူးကနေစင်ပေကိုဆုံးဖြတ်လိုက်ကြောင်းသူဝန်ထမ်းတွေကိုပေးပို့ပြီး AB သတင်းဌာနကရရှိခဲ့တဲ့ email မှာ Miss Campbell ချီတက်ကပြောပါတယ်။အစိုးရကိုစောက်ကြည့် outlook.com ရဲ့ကြားနာပွဲမှာတင်းလာနေကတော့ရောက်အမေးများခံပြီးနောက်ထပ်မှာအခုလိုတုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။စုံစမ်းစစ်ဆေးနေတာမို့ဘာကြောင့်အခုလိုလုံခြုံရေးလက်ဟာခဲ့ရလဲဆိုတာကိုကြားနာပွဲမှာဖြေဆိုဖို့ညှင်းဆုံခဲ့တာကြောင့်တော်တော်မှတ်တွေနဲ့အဆင်မပြေလည်းဖြစ်ခဲ့ပါသေးတယ်။Republican outlook တော်မှ Nancy Mace ကကျန်းနာပွဲမှာပဲနှုတ်ထွက်စာကိုအကြမ်းကြီးသွားဖို့ပြောခဲ့တာကိုလည်း Mr. Campbell ကအဲ့ဒီတုန်းကငြင်းဆိုခဲ့ပါသေးတယ်။